တောင်သူလက်သမားတွေအတွက်ခိုင်မာတဲ့ဈေးနှုန်းနဲ့ပြည်တွင်းပြည်ပဈေးကွက်တွေရဖို့ဈေးပြိုင်စနစ်ဖော်ဆောင်ပေးမယ်လို့ဒီကနေ့ကြားရောက်တဲ့တောင်သူလက်သမားနေ့မှာနိုင်ငံတော်သမ္မတကကတိပြုပြောဆိုလိုက်ပါတယ်။လေယာကဏ္ဍမှာပြည်တွင်းပြည်ပရင်းနှီးမြှုပ်နှံမှုတွေတိုးလာဖို့ဆောင်ရွက်ပေးမယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းတောင်သူလယ်သမားတွေရဲ့ဘဝမြင့်လာဖို့အစိုးရအဆက်ဆက်ကကတိပြုပြောဆိုခဲ့ကြပေမဲ့အခုအချိန်ထိဒီကတိကဝတ်တွေကိုထိထိရရမလုံနိုင်ခဲ့ကြဘူးလို့တောင်သူလယ်သမားအကြီးလှုပ်ရှားသူတွေကဝေဖန်ပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတော်မိခါကသတင်းပေးပို့ထားပါတယ်ရှင်
။ဒီကနေ့ဟာကျမတို့မြန်မာနိုင်ငံရဲ့တောင်သူလယ်သမားနေ့ပါ။ဒီနေ့အတွက်သမရာကြီးကတဝင်းလောပေးပို့တာမှာအခုလိုထည့်သွင်းပြီးကတိပြုပြောဆိုလိုက်တာဖြစ်ပါတယ်။သမားကြီးပေးပို့ထားတဲ့တဝင်လွားထဲမှာဒီအချက်တွေပြင်တောင်သူလယ်သမားတွေရဲ့ဘဝဖွံ့ဖြိုးတိုးတက်ဖို့အတွက်နိုင်ငံတော်ဝန်မှရှိနေတဲ့လေယာထုတ်ကုန်တမဝရင်မအတင်းတွေဖွဲ့စည်းတည်ထောင်ပြီးမြင့်တင်သွားဖို့လှုပ်ဆောင်မယ်လို့လည်းကတိပြုပြောဆိုထားတာရှိပါသေးတယ်။တောင်သူလယ်သမားတွေနဲ့ပတ်သက်လို့တောင်သူလယ်သမားအခွင့်အရေးကာကွယ်ပေးဖို့ကိုလှုပ်ဆောင်ပေးမယ်လို့ပြောဆိုထားပေမဲ့လေယာမြေဆုံးရှုံးနေရတဲ့တောင်သူလယ်ရဲ့အတွက်လေယာမြေနဲ့ပတ်သက်လို့ဘာတွေလုပ်ပေးမလဲဆိုတာကိုတော့တိတိကျကျသမရာကြီးကပြောဆိုထားခြင်းမရှိပါဘူး။တောင်သူလယ်သမားအရေးလှုပ်ရှားသူတွေကတော့အစိုးရတဲ့လက်ထက်မှာလဲအစိုးရဟောင်းတုံးကလိုပဲတောင်သူလယ်သမားတွေအတွက်ဘာမှထိထိရောက်ရောက်လုပ်ပေးတာမျိုးမရှိပဲဖဲကျင်ထားကြစေဖြစ်တယ်လို့ဝေဖန်မှုတွေရှိနေပါတယ်။လက်ရှိအစိုးရတဲ့လက်ထက်မှာလေယာမြေမတရားသိမ်းခံရတဲ့တောင်သူလယ်သမားတွေအတွက်လေယာမြေပြဿနာဖြေရှင်းပေးမှုကအရင်အစိုးရလက်ထက်တုန်းကလိုပဲတာဝန်ယူမှုမရှိသေးတာကြောင့်လေသမားတွေမှာနစ်နာနေရဆဲဖြစ်တယ်လို့မြန်မာနိုင်ငံတောင်သူလယ်သမားများသက်မှတ်ကဗဟိုမှဥက္ကဋ္ဌမက်ဆုစုနေကအခုလိုတုံ့တက်ပြောဆိုလိုက်ပါတယ
်။ဒီတိုင်းဒေသကြီးဝန်ကြီးချုပ်တရားနေပြီးတော့ဒီလေယာမြေပြန်လဲစစ်ဆေးရေးဖွဲ့နေပြီးတော့အနေဖွဲ့တယ်ဖွဲ့ပြီးတော့ပြန်လဲစစ်ဆေးတယ်စစ်ဆေးပြီးတော့ကတိုင်းဒေသကြီးအစိုးရအဖွဲ့တွေကနေမြေပြန်ပေးတာမျိုးတွေထားမျိုးတွေထုတ်တယ်ပေါ့နော်။အဲ့ဒီနောက်ပိုင်းတဲ့ကြောက်ပေါ့နော်အမြဲတမ်းကြွားမှုတွေကိုပေါ့နော်တင်ပြပါဆိုပြီးတော့အစိုးရတက်ကနေပြီးတော့အဲမြို့နယ်လေးကြီးရွာလေးမှာပေါ့နော်ဒီအမြဲတမ်းကြွားမှုတွေကိုတင်ခိုင်းတာမျိုးတွေလည်းကျွန်တော်တို့သိရတယ်ပထမအစပိုင်းမှာပြောင်းလဲလာတယ်လို့ဖြစ်ပြီးတော့အဲတော့အလဲပိုင်းလောက်လည်းကြာလဲကြာပြောင်းလဲတယ်လို့လည်းမပြောင်းလဲပဲနဲ့ပေါ့နော်အမြဲတမ်းကြွားမှုတွေသွားပြောတဲ့အခါမှာတာဝန်ယူမှုတာဝန်ခံမှုတွေမရှိပဲနဲ့ပေါ်လုံးပုတ်တယ်လို့ပေါ့နော်
တောင်သူလက်သမားတွေအတွက်လက်ရှိအစိုးရတက်ကိုမဆုစုတွေကအခုလိုတောင်းဆိုလိုက်ပါသေးတယ
်တောင်သူသမားကကွယ်ဆန့်ဆောက်ရေးဥပဒေထဲမှာဆိုရင်လည်းဒါပြတော့ပြထမ်းထားလို့အဲ့ဒါရောညီဥပဒေတွေနဲ့ပေါ့နော်အဲမင်းရဲ့စာအကောင့်ထဲပေါ်ပြီးဆိုရင်တောင်းလည်းသမားတွေတိုက်ရဲအကျိုးမပြုတဲ့ဥပဒေတွေကိုပေါ့နော်အဲပြင်လဲပြင်ဆင်ပြီးတော့ကြောင်းလဲပေးဖို့ရင်သမားတို့ကတောင်းဆိုကြပါမယ
်ပြည်သူလွတ်တော်ကတောင်သူလယ်သမားအလုသမားရေးရာကော်မတီကအဖွဲ့ဝင်ဦးစောတင်ဝင်းကတော့တောင်သူလယ်သမားတွေဘဝဖွံ့ဖြိုးဖို့အတွက်ဥပဒေတွေနဲ့ကာကွယ်ပေးသွားဖို့ရှိတယ်လို့သူကပြောပါတယ်။လက်ရှိတိမ့်ဆဲခံလေယာမြေတွေနဲ့ပတ်သက်ပြီးလှုပ်ဆောင်နေတဲ့အပိုင်းကိုသူကအခုလိုရှင်းပြတာပါ
။လေသိမ့်မြေသိမ့်ဒီနဲ့ပတ်သက်ပြီးတော့ကျွန်တော်တို့1894ခုနှစ်ဥပဒေနဲ့ညီမြီပေါ့ဗျာ။အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လှုပ်ဆောင်နေပါတယ်။အဲ့ဒီအတွက်လည်းတက်ဆိုင်ရာကဏ္ဍတွေမှာကျွန်တော်တို့ဘလို့ပြောရမလဲထဲထဲဝင်ဝင်ပါဝင်ပြီးတော့လုပ်ဖို့တင်ပြတာပါတယ်ကျွန်တော်တို့တိုင်းနဲ့မျိုးနဲ့အဆင့်တွေလောက်ပြည်သူ့လွတ်တော်ကုသလေတွေကိုထည့်ပြီးတော့ဒါတွေကိုစစ်စစ်ပြီးလို့လုံဆောင်ချက်တွေလည်းရှိပါတယ်အဲဒီတော့ကဥပဒေပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတင်ပြတာတွေပဲရှိပါတယ်ဘယ်အချိန်ကြီးရောက်ပြီလဲဆိုတာတော့ကျွန်တော်အသေးစိတ်ပြောလို့မရသေးပါဘူ
းလက်ရှိမှာတောင်သူလယ်သမားတွေဘဝကကျွေးမီးတန်နေရနဲ့လေပတ်နေရစေပါတဘာဝဘေးရန်ရဲ့ကြောင့်ပျက်စီးဆုံးရှုံးသွားတဲ့စိုက်ပျိုးစိတ်ချင်းတွေတွေမဆက်နိုင်တဲ့တောင်သူတွေအတွက်အစိုးရဘက်ကတက်ညာစွာစဉ်းစားပေးဖို့နဲ့မတရားသိမ်းဆဲခင်နယ်မြေတွေအတွက်တောင်သူတွေရှိပြန်လည်ရရှိဖို့တောင်သူလယ်သမားရေးလှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်။တောင်သူလယ်သမားအခွင့်အရေးဥပဒေဆိုတာရှိနေပေမဲ့ဤဥပဒေမထွက်သေးလို့တောင်သူလယ်သမားတွေကအခုချိန်ထိတိတိယောက်ကောက်ွယ်ပေးနိုင်ခြင်းမရှိသေးသလိုတောင်သူတွေရဲ့လယ်ယာမြေတွေဟာလည်းမတရားသိမ်းဆဲခံနေရစေဖြစ်ပါတယ်ရှင်။